မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးမလုပ်နိုင်ဘူးဆိုရင်အာဆီယံပြည်ညင်စာချုပ်ရေးဆွဲရေးမှာအနောက်ရှက်တွေဖြစ်လာနိုင်ပြီးဖိလစ်ပိုင်ကသတိပေးတယ်လို့ပြောဆိုပါတယ်အကြောင်းစုံကိုဦးသိန်းထိုင်ဦးကဆက်ပြီးပြောပြပေးပါဦ
းကုဇော်ဝင်လာရင်အခုကျွန်တော်တို့သတင်းဖတ်နေတော့မယ်နောက်ဆုံးရေးပေါ်သတင်းဆိုပြီးတော့သတင်းတွေတက်လာတာကတော့ဖိလစ်ပိုင်တမတဂလိုရီယာမက်ကဘရိုအရိုရိုကမြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးမလုပ်ဘူးဒေါအောင်ဆန်းစုကြည်ကိုလွှတ်မပေးဘူးဆိုလို့ရှိရင်ဖိလစ်ပိုင်ကွန်ဂရက်အနေနဲ့အာဆီယံပြည်ညင်စာတမ်းကြီးကိုသဘောတူလက်ခံဖို့တော်တော်လေးခက်ခဲလိမ့်မယ်ဆိုပြီးတော့သတိပေးပြောဆိုလိုက်တာပါတကယ်လို့များမြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးမလုပ်ဘူးဆိုလို့ရှိရင်အာဒီယာကမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီအာဆီယံပြည်ညင်စာတမ်းကြီးကိုမြန်မာနိုင်ငံကတကယ်လို့ပါဝင်လက်မှတ်ရေးထိုးမယ်ဆိုလို့ရှိရင်မြန်မာနိုင်ငံဟာဒီမိုကရေစီရေးအတွက်ဂရိကိုပေးပြီးတော့ဒါကိုသဘောတူလိုက်တာဖြစ်ပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်သာနေရင်ကျေကျုပ်ကြနေအောင်မယ်မြန်မာပြည်ကအခြေအနေကလည်းမထူးခြားဘူးဆိုလို့ရှိရင်တော့အာဆီယံဒီဘရင်းညင်စာတမ်းကြီးကိုဖိလစ်ပိုင်ကွန်ဂရက်အနေနဲ့လက်ခံမှုတော်တော်ခက်လိမ့်မယ်ဆိုပြီးတော့ဖိလစ်ပိုင်သမ္မတကိုယ်တိုင်ညသာစာပွဲမှာပြောဆိုသွားတာပါအာဆီယံဘရင်းညင်စာတမ်းကြီးဟာမနက်ဖြန်မှာသူတို့အတီးပြုတ်ပြီးတော့အဖွဲ့ဝင်နိုင်ငံ10နိုင်ငံလက်မှတ်ရေးထိုးဖို့စီစဉ်ထားတာပါအဲ့တော့အဖွဲ့ဝင်နိုင်ငံ10နိုင်ငံတွေကတနိုင်ငံပြတ်ခွက်ခဲ့မယ်ဆိုလို့ရှိရင်ဒီသဘောတူညီချက်ကြီးဒီဘရင်းညင်စာတမ်းကြီးကပျက်စီးသွားမှာပါအာဆီယံနေနဲ့နှစ်ပေါင်း40အတွင်းဥပဒေကြောင်းအရအဖွဲ့တစ်ခုရဲ့စီးမျဉ်းတွေကိုချဆောင်ရွက်တဲ့အချိန်မှာမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးနှောက်နှေးကြံ့ကြာနေမှုတွေကအဟန့်တလာဖြစ်နေတယ်ဆိုတာမျက်ဝါးထင်ထင်မြင်ရတဲ့သတင်းပါခင်ဗျာဒီသတင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နောက်ထပ်ရတဲ့သတင်းတွေကိုလည်းဆက်ပြီးတော့တင်ပြသွားပါမယ်ဒါကတော့အရေးပေါ်သတင်းဆိုပြီးတော့အခုဒီသတင်းဖတ်နေတော့မှဝင်လာတဲ့သတင်းပါခင်ဗျာ